မြန်မာနိုင်ငံမှာလက်နက်ကင်ပိပကတ်တီချာစစ်ကောင်စီကရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေတဲ့အစားအကြမ်းဖက်မှုတွေကိုအဆုံးသတ်ပြီးငြင်းချင်ရဖို့ဦးစားပေးတယ်လို့အရှိတောင်အရှေ့နိုင်ငံများအသင်းအာဆီယံကဒီကနေ့ပဲပြောလိုက်ပါတယ
် We said election have to be inclusive election cannot be in isolation it has to be
ရွေးကောက်ပွဲမှာအလုံးပါဝင်ရမယ်ရွေးကောက်ပွဲကိုအထူးရန်အခြေအနေမှာကျင်းပလို့မရဘူးလို့ကျွန်တော်တို့ပြောထားပါတယ်သက်ဆိုင်သူတွေအလုံးပါဝင်ရမယ်စားအထူးရန်ကျင်းပပြီးအကန့်အသတ်နဲ့သာပါဝင်ခွင့်ရှိမယ်ဆိုရင်တော့ဒါကဦးစားပေးမဖြစ်သင့်ဘူးလို့ထင်ပါတယ်အကြံဖက်မှုတွေရပ်တန့်မှုကသာဦးစားပေးဖြစ်ရမှာပါလို့အာဆီယံအသင်းရဲ့အလှည့်ကျဥက္ကဋ္ဌဖြစ်လာတဲ့မလေးရှားနိုင်ငံကနိုင်ငံရေးဝန်ကြီးမိုဟာမက်ဟာဆန်ကဒီနောက်တွေကိုပြောလိုက်တာပါမြန်မာနိုင်ငံမှာလက်နက်ကင်ဖွဲ့စည်းတွေအလုံးတက်ခိုက်မှုတွေကိုရပ်တန့်ဖို့နဲ့စာနာမှုကူညီတွေလွတ်လွတ်လပ်လပ်ပေးရနိုင်အောင်စစ်ကောင်စီကခွင့်ပြုဖို့လဲမလေးရှားနိုင်ငံလန်ကာဝီကျွန်းမှာဒီနှစ်ထဲပထမဆုံးအကြိမ်ဖြစ်အာဆီယံအသင်းဝင်နိုင်ငံတွေကနိုင်ငံရေးဝန်ကြီးတွေရဲ့ဒီကနေ့အစည်းအဝေးပြီးသတင်းစာရှင်းလင်းပွဲမှာမလေးရှားနိုင်ငံရဲ့ဝန်ကြီးကတိုက်တွန်းလိုက်တာပါအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာတဲ့မလေးရှားနိုင်ငံကမြန်မာနိုင်ငံဆိုင်ရာသူကိုယ်စားလှယ်ဖြင့်တန်တမန်ဟောင်းအော့တ်မန်ဟာရှင်းကိုတာဝန်ပေးလိုက်ကြောင်းလဲကြေညာခဲ့တာပါမကြာခင်မြန်မာနိုင်ငံကိုတွားဖို့ရည်ရွယ်ထားတဲ့မလေးရှားသူကိုယ်စားလှယ်ကိုတော့မြန်မာရေးဖြစ်ရှင်းမှုအာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထဲပေါ်နိုင်ရေးအထိကတာဝန်ပေးထားပါတယ်ခင်ဗျာ